အမေရိကန်ပြည်ထောင်စုရဲ့ဗာဂျီးနီးယားစလုံးကပါဝင်ပြီးကမ္ဘာတဝှမ်းဘာသာရေးလွတ်လပ်ခွင့်ကိုလေ့လာတဲ့အဖွဲ့ကအီရတ်နိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်နှိမ့်ချနေတဲ့အခြေအနေကိုသတိပေးပြောဆိုပါတယ်။ဘာသာရေးလွတ်လပ်ခွင့်တွေချင်းချောက်ခံနေရတဲ့စောင့်ကြည့်ရမယ့်နိုင်ငံတွေစီးရင်မှာအီရတ်နိုင်ငံကိုထည့်သွင်းဖို့လည်းအကြံပြုတင်ပြထားပါတယ်။ဒီဝေသတင်းတော်မာဂရက်ဘက်ရှားရဲ့သတင်းပေးပို့ချက်နဲ့အတူမြန်မာပြည်ဆိုင်ရာဆက်သွယ်နည်းလမ်းထားတာတွေကိုဦးသိန်းထိုက်ဦးကအစီရင်ခံပေးပါခင်ဗျာ
။ဟုတ်ကဲ့ဦးကျော်ကျော်သိန်းခင်ဗျာ။အီရတ်က2003ခုနှစ်သမ္မတဆလမ်ဟူစိန်ကိုဖျောက်ချခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မတီရဲ့စောင့်ကြည့်တဲ့စီးရင်မှာပထမဆုံးစီးရင်သွင်းခံရတာဖြစ်ပါတယ်။ခိုင်ခနာယူဆွဲတက်ဖြတ်မှုတွေပိုပြီးတိုးလာတာ၊လူနည်းစုတွေရဲ့ဘာသာရေးအပေါ်ခွဲခြားဆက်ဆံခံရတာ၊ထင်ရှားဆိုင်ဖန်ဆီးမှုတွေနဲ့နှိမ့်ချညှဉ်းပန်းမှုတွေကိုကော်မတီကဘာသာရေးနဲ့ပတ်သက်လို့အစိုးဆုံးစိုးရိမ်စရာအခြေအနေတွေဆိုပြီးသတိပေးထားတာပါ။အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌPhyllis Gilga.
Although the Sunni-dominated insurgency and other non-state actors are responsible for it.
Sunni Muslim နေလွှမ်းမိုးထားတဲ့တောင်းရမှုတွေနဲ့တခြားအစိုးရအဖွဲ့နဲ့မဆိုင်တဲ့သူတွေဟာဂိုင်းကနာအယူဆအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးတာဝန်မကင်းကြဘူးဆိုပေမဲ့လေအီရတ်အစိုးရမှလည်းတာဝန်မကင်းပါဘူးရှင်။လူခွင့်ရေးချိုးဖောက်မှုတွေကိုအစိုးရလုံခြုံရေးအဖွဲ့တွေကိုယ်တိုင်ကျူးလွန်နေတာဒီလိုကျူးလွန်နေတာကိုခွင့်ပြုတာတွေတချို့ကိစ္စတွေမှာအပြေအမြောက်လုပ်တာတွေဘာသာရေးကိုအခြေခံတဲ့တိုက်ခိုက်မှုတွေနဲ့ဘာသာရေးလွတ်လပ်ခွင့်အပေါ်ချိုးဖောက်တာတွေကိုအစိုးရနဲ့ဆက်နွယ်ပတ်သက်နေတဲ့လက်နက်ကိုင်ရှိရိုက်အရတားပြည်သူစစ်တပ်ဖွဲ့တွေကလည်းလုပ်နေကြတာပါပဲရှင
်။စောင့်ကြည့်လေ့လာတဲ့နိုင်ငံတွေစင်းဟာအထူးစိုးရိမ်တယ်လို့သတ်မှတ်ခံရတဲ့အစိုးရရာဇဝင်နိုင်ငံတွေစင်းရဲ့အောက်မှာရှိပါတယ်။ဒီလိုဆိုရင်အားလုံးသတ်မှတ်တဲ့နိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့တာကိုခံရနိုင်ပါတယ်။တကယ်လို့အီရတ်နိုင်ငံရဲ့အခြေအနေဟာနောက်ထပ်အခြေအနေထပ်ပြီးတော့ဆိုးရွားလာတယ်လို့ကော်မတီအနေနဲ့သုံးပြခဲ့မယ်ဆိုရင်အထူးဆိုရင်ရတဲ့နိုင်ငံစင်းမှာအခြေမရွေးထည့်သွင်းနိုင်တယ်လို့လည်းကော်မရှင်နာမင်းကြီးကပြောပါတယ်။လောလောဆယ်မှာနိုင်ငံ17နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေအဖြစ်နဲ့အထူးဆိုရင်ရတဲ့နိုင်ငံတွေအဖြစ်ထည့်သွင်းသတ်မှတ်ထားပါတယ်။အဲ့ဒီနိုင်ငံတွေထဲမှာမြန်မာ၊မြောက်ကိုရီးယား၊အီရတ်ဆရီးယား၊အီရန်၊ပါကစ္စတန်၊တရုတ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေပါဝင်ပါတယ်။ဒီလိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကမြန်မာနိုင်ငံကိုထူးဆိုးရင်ရတဲ့နိုင်ငံတွေအစင်းမှာထည့်သွင်းထားပေမဲ့လည်းမြန်မာစီအစိုးရကတော့မြန်မာနိုင်ငံအတွင်းလွတ်လပ်စွာဘာသာရေးကိုးကွယ်권ရှိတယ်လို့မကြာခဏပြောဆိုလို့ရှိပါတယ်။မြန်မာနိုင်ငံအတွင်းဘာသာရေးစီးနှိမ်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရရှိတွေကိုတင်ပြဆွေးနွေးခဲ့ပူးသူဘာသာရေးစီးနှိမ်မှုတွေနဲ့ပတ်သက်လို့လေ့လာခဲ့ပူးသူအမေရိကန်ပြည်ထောင်စုရောက်ချင်းတိုင်းသားတူဖြစ်တဲ့ဇော်ဒူးမောင်ကတော့ပြောရကိုခုလိုရှင်းပြပါလေ
မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်စွာကိုးကွယ်ခွင့်မရှိပါဘူးအဓိကအဖြစ်ခရစ်ဘာသာနဲ့မွတ်စလင်ဘာသာဝင်တွေလွတ်လပ်စွာကိုးကွယ်ခွင့်မရှိပါဘူးဥပမာနဲ့ပြောမယ်ဆိုရင်ခရစ်ဘာသာတွေသူတို့ဖြစ်နေမှုခံရတယ်တရားဟောဆရာတွေဖြစ်နေမှုခံရတယ်ခရစ်ဘာသာအဆောက်အုံတွေလည်းဆောက်လုပ်ခွင့်မပြုပါဘူးခရစ်ဒီအဆောက်အုံတွေလည်းသူတို့ဆီဆူရကနေဖြစ်စီနေပါတယ်ဒီကအဖြစ်ကျွန်တော်တို့ချင်းပြည်တော်ပိုင်းကတည်းကဤရောပြီးတော့ဘလဲဝါမြင့်နေတာဖြစ်နေပါတယ
်မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကဘာသာရေးခွင့်ရေးတိုးတက်မှုတွေရှိလာနေတယ်ဆိုပြီးစင်းကပယ်ဖြတ်ခဲ့ပြီးမဲ့ဒီနှစ်စိုးရင်ရတဲ့နိုင်ငံတွေအစင်းမှာပြန်ပြီးတော့ပါလာခဲ့ပါတယ်အမေရိကန်ပြည်တော်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ရဲ့အဆိုပြုတင်သွင်းချက်တွေကမဖြစ်မနေလိုက်နိုင်ရမယ်လို့သတ်မှတ်ထားတဲ့ချက်တွေတော့မဟုတ်ပါဘူးဒါပေမဲ့လည်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကနိုင်ငံသားကြီးမူဝါဒကိုပုံဖော်သတ်မှတ်တဲ့အခါမှာတော့ဒီဆိုပြချက်တွေကိုထည့်သွင်းစဉ်းစားလို့ရှိကြပါမှာခင်ဗျာ
ဘာသာရေးလွတ်လပ်ခွင့်အစီအစဉ်ကစားနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုဦးသိန်းထိုက်ဦးကအစီရင်ခံသွားတာပါခင်ဗျာ